ရုရှားသမ္မတဗလာဒီမီယာပူတင်ဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တီလဆန်နဲ့ဗိုလ်ထူးနေကတွေ့ဆုံခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ပိုင်းရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ဆက်ဆံရေးဟာဆိုးရွားလာတဲ့အကြောင်းပြောဆိုနေတဲ့အချိန်မှာသမ္မတပူတင်ကဝန်ကြီးတီလဆန်နဲ့အခုဆိုတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ရုရှားဆိုရကစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးနေတာတွေရပ်တန့်ရေးစီယုံပြောဆိုဖို့မော်စကိုမြို့ကအင်ကာနီကရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ဟာဗုဒ္ဓဟူးနေ့ကရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံအပြီးမှာသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားကယုံကြည်မှုအခြေအနေအထူးသဖြင့်စစ်ရေးအရဆက်ဆံမှုအခြေအနေဟာကောက်မွန်လာခြင်းမရှိတဲ့အပြင်ပိုဆိုးဝါးလာနေကြောင်းရုရှားအစိုးရပိုင်းမီရ်ရုတ်တန်ဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတပူတင်ကပြောပါတယ်စီးရီးယားအစိုးရကဓာတုလက်နက်တွေအသုံးပြုပြီးအရသားတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားလေတပ်အခြေစပ်စခန်းကိုအမေရိကန်တို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတပူတင်ကသူ့ရဲ့သဘောထားကိုအခုလိုပြောကြားခဲ့ပါတယ
်ဤကကတရဂျီရိုလေဆာယူဇနီကီဗပနာတဖြစ်ကီဗတ်ကကီတေးစကီဘလဝန်ချီ
NATO မဟာမိတ်နိုင်ငံတွေကဘယ်လိုတုံ့ပြန်ခဲ့ကြသလဲလူတွေကဘာမှမပြောဘဲအယုတ်တွေလိုခေါင်းငိတ်နေကြတာပါပဲစီးရီးယားစစ်တပ်ကဓာတုလက်နဲ့အသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားကဘယ်မှာလဲဘာအထောက်အထားမှမရှိပါဘူးဒါပေမဲ့အမေရိကန်ရဲ့လုပ်ရက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်လိုက်တယ်ဆိုတာသိတာထင်ရှားပါတယ
်နိုင်ငံရေးဝန်ကြီးတီလာဆန်ရုရှားနိုင်ငံရေးဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံတဲ့အချိန်မှာပဲသမ္မတပူတင်ရဲ့တွေ့ဆုံမေးမြန်းခန်းကိုရုရှားရုပ်သံတွေမှာပြသခဲ့တာဖြစ်ပါတယ်ရုရှားနဲ့အမေရိကန်ဆက်ဆံရေးဟာအနှိမ့်ဆုံးအဆင့်ကိုရောက်နေကြောင်းရုရှားနိုင်ငံသားဝန်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ကတွေ့ဆုံမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောကြားပါတယ
် We just came from a productive meeting as you heard Foreign Minister Lavrov mentioned of about 2 hours
နိုင်ငံသားဝန်ကြီး Lavrov ပြောခဲ့သလိုပဲကျွန်တော်တို့ဟာသမ္မတဗလာဒီမာပူတင်နဲ့အခုပဲ2နာရီလောက်တွေ့ဆုံပြီးအကျိုးဖြစ်ထွန်းစဉ်ပဲကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်လက်ရှိအမေရိကန်ရုရှားဆက်ဆံရေးအခြေအနေကိုကျွန်တော်ပွင့်ပွင့်လင်းလင်းဆွေးနွေးကြပါတယ်။လက်ရှိနှစ်နိုင်ငံဆက်ဆံရေးနဲ့ယုံကြည်မှုအခြေအနေဟာအနှိမ်ဆုံးအခြေအနေကိုရောက်ရှိနေတယ်ဆိုတာကျွန်တော်ပြောခဲ့ပါတယ်။ကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံကြားမှာအခုလိုဆက်ဆံရေးပုံစံမျိုးမရှိသေးပါဘူး
။ဆွေးနွေးမှုအတွင်းနှစ်နိုင်ငံအကြားသဘောတူညီမှုရရှိခဲ့တဲ့ကိစ္စရပ်တွေကိုလည်းဝန်ကြီးတီလာဆန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ Specifically we both believe in a unified and stable Syria and we agree we want to deny
ထို့သည်ပြင်သောဆီးရနိုင်ငံဟာညီညွတ်ပြီးတည်ငြိမ်မှုစီရတိုင်းပြည်တစ်ခုဖြစ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။ကျွန်တော်နှစ်နိုင်ငံစလုံးကိုတိုက်ခိုက်လို့ရက်အကြံဖက်သမားတွေရက်တိလှုပ်ရှားခွင့်မပေးရကိုလည်းကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။ဒါ့အပြင်မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်မရှိရေးကိုလည်းကျွန်တော်တို့သဘောတူညီခဲ့ကြပါတယ်
။ရုရှားအမေရိကန်ဆက်ဆံရေးမှာအဖူးအထစ်ဖြစ်နေတဲ့ကိစ္စရပ်အများပြားရှိနေတဲ့အထက်မနစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဖက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့အခုနောက်ဆုံးစီးရီးယားမှာဖြစ်သွားခဲ့တဲ့ဓာတုလက်နက်နဲ့တိုက်ခိုက်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။အဲ့ဒီလိုအရေးပါတဲ့ကိစ္စရပ်တွေမှာအမေရိကန်တို့ဘက်ကစကားအဖြစ်ပြောဆိုနေတာမျိုးမဟုတ်ဘဲတက်တဲ့အထောက်အထားနဲ့ပြဖို့လိုအပ်ကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့ကလည်းပူတွဲသတင်းစာရှင်းလင်းပွဲအတွင်းစကားပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ
် I can only say once again that justice and the case for the so-called Russian hackers
ရုရှားနိုင်ငံကကွန်ပျူတာတွေထဲထိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူတဲ့ hacker တွေလို့ဆိုတဲ့သူတွေကိစ္စစီးရီးယားနိုင်ငံကဓာတုလက်နဲ့ကိစ္စတွေမှာစကားအဖြစ်ပြောနေတာတဲ့ခိုင်မာတဲ့အထောက်အထားတွေကိုသူတို့အနေနဲ့မြင်တွေ့လို့ကြောင်းအခုအချိန်ထိတော့အချက်အလက်တွေသူတို့အနေနဲ့မတွေ့ရသေးကြောင်းစီးရီးယားနိုင်ငံကိစ္စကိုသူ့အနေနဲ့မိမောင်းထိုးပြီးထပ်ပြောလိုကြောင်းရုရှားနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်စီးရီးယားနိုင်ငံကတရားဝင်အစိုးရရဲ့ဖိတ်ကြားချက်အရကူညီလှုံ့ဆော်ပေးနေခြင်းဖြစ်ကြောင်းဒီနိုင်ငံဟာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုကိုခံထားရတဲ့နိုင်ငံမဟုတ်ကြောင်းရုရှားနိုင်ငံဟာအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတာဖြစ်ကြောင်းစီးရီးယားအစိုးရကို ISIS နဲ့ El Nusra တပ်ဦးတို့ကဝါမျိုးမသွားရေးဟန်တားဖို့ရုရှားမှာတာဝန်ရှိကြောင်းဝန်ကြီးလာဖရော့ကပြောသွားတာဖြစ်ပါတယ်အမေရိကန်အစိုးရထံကဒွိဟဖြစ်စေတဲ့ရှေ့နောက်မကြီးတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကမေးစရာတွေအများကြီးရှိနေကြောင်းဒါအပြင်သမ္မတဒေါ်နယ်ထရမ့်ရဲ့အဓိကရည်ရွယ်ချက်ဟာဘာဖြစ်တယ်ဆိုတာကိုလည်းရုရှားအစိုးရအနေနဲ့သိရှိဖို့လိုအပ်ကြောင်းပထမဆုံးအကြိမ်ပြုလုပ်တဲ့နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့တွေ့ဆုံမှုအတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့ကပြောကြားခဲ့ပါတယ်နိုင်ငံအကြားသိတာနဲ့မတူညီမှုတွေရှိနေတယ်ဆိုတာကိုဝန်ကြီးတီလာဆန်ကဝန်ခံပြောကြားပေမဲ့ရုရှားအစိုးရနဲ့ပွင့်လင်းတဲ့အပြန်အလှန်ဆက်ဆံရေးထားရှိလိုကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ